အမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg တောက်ကြနေကကွယ်လွန်သွားတဲ့ပုံမှာ Donald Trump အပါအဝင်အမေရိကန်ရဲ့ထိတ်တန့်တာဝန်ရှိသူတွေကဝန်ထမ်းကြောင်းပြောကြားခဲ့ကြပါတယ်။ Donald Trump ကတော့သူ့အနေနဲ့တရားသူကြီး Ginsburg ကွယ်လွန်သွားတဲ့ဆိုတဲ့သတင်းကိုကြားတဲ့အတွက်ဝန်ထမ်းမိကြောင်းအမေရိကန်ပြည်ထောင်စုဟာဒီနေ့မှာဥပဒေလောကရဲ့အထင်ကြီးပုဂ္ဂိုလ်ကြီးကိုဆုံးရှုံးလိုက်ရတဲ့အတွက်ဝန်ထမ်းကြီးကွယ်ရတယ်ဆိုပြီးတော့ပြောပါတယ်။ Democratic Party သမ္မတလောင်း Joe Biden ကတော့ Ginsburg ဟာလူတိုင်းအတွက်နိုင်ငံသားခွင့်ရေးကိုတိုက်ပွဲဝင်တဲ့နေရာမှာရဲရဲရင့်ရင့်မဆုံးမနစ်တိုက်ပွဲဝင်ခဲ့သူဖြစ်ပြီးတော့သူ့ရဲ့သဘောထားအမြင်တွေမတူကွဲလွဲတဲ့ဆန့်ကျင်ဘက်သဘောထားအမြင်တွေကမျိုးဆက်တစ်ခုရဲ့ဥပဒေအခြေခံတွေကိုဆက်ပြီးတော့ပုံဖော်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်အမေရိကန်တရားသူကြီးချုပ် John Roberts ကတော့ကျွန်တော်နိုင်ငံဟာသမိုင်းမှတ်တမ်းဝင်အစဉ်တန်းရှိတဲ့တရားသူကြီးတဦးကိုဆုံးရှုံးလိုက်ရတယ်လို့ကျွန်တော်တို့တရားရုံးချုပ်မှလည်းချစ်ခင်စရာကောင်းတဲ့လှုပ်ဖော်ကိုင်းမတ်တဦးကိုဆုံးရှုံးလိုက်ရတာဖြစ်ကြောင်းဒီနေ့မှာကျွန်တော်တို့သူ့ကိုဆုံးရှုံးလိုက်ရတဲ့အတွက်ဝန်내ပူဆွေးနေကြပေမဲ့လည်းအနာဂတ်မျိုးဆက်ဒီအနေနဲ့ကျွန်တော်တို့မြင်သလိုပဲ Miss Ginsburg ဟာတရားမျှတမှုအတွက်မဆုံးမနစ်ဆုံးဖြတ်ချက်ခိုင်ခိုင်မာမာနဲ့ယက်တီကာကွယ်ပေးသူဖြစ်နေရှုမြင်ကြလိမ့်မယ်လို့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်။ American အထက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကလည်း Ginsburg ဟာဥပဒေပညာနဲ့အတမွေးဝမ်းကြောင်းပြုခဲ့ပြီးတော့တရားရုံးချုပ်တရားသူကြီးအဖြစ်28နှစ်ကြာတာဝန်ထမ်းဆောင်ပြီးတော့သူ့ရဲ့ဘဝကိုမြုပ်နှံခဲ့သူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။တရားသူကြီး Ginsburg အခုလိုကွယ်လွန်သွားတဲ့အတွက်သမ္မတ Trump အနေနဲ့ရွေးကောက်ပွဲမတိုင်မီနောက်ထပ်တရားသူကြီးတယောက်ကိုအဆိုပြုလာနိုင်ပွဲရှိပြီးတော့ဒီကိစ္စပေါ်မှာ Democrat လွတ်တော်အမတ်တွေဘက်ကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ။